မနက်ငယ်မင်းမှာအဓိကအဖြစ်ပြောင်းလဲမှုတွေဘာတွေတွေ့ခဲ့ရလဲကိုမင်းတော်တော်လေးပြောင်းလဲလာပြီလို့ဆိုနိုင်လား
ဟိုအပြောင်းလဲတွေအများကြီးတွေ့ခဲ့ရပါတယ်ဒီမပြောင်းလဲတဲ့အနေအထားတချို့လည်းရှိတော့ရှိတာပေါ့နော်ဒါပေမဲ့ဒီနေရာမှာကျွန်တော်ဒီပြောင်းလဲတဲ့အနေအထားတွေပဲအအောင်စိုက်ပြီးတော့ပြောပြခြင်းပါတယ်ဆရာအဲ့တော့ပထမအပြောင်းလဲကတော့ဒီခေါင်းဆောင်ပိုင်းမှာဒီအပြောင်းလဲလို့လို့စိတ်ပေါ့တော်တော်များများမှာဒီပြင်းပြင်းထန်ထန်ရှိတာကိုတွေ့ရပါတယ်အထူးသဖြင့်တော့မြန်မာနိုင်ငံအနေနဲ့ဒီနိုင်ငံတကာနဲ့ကင်းကွာပြီးတော့ဒီဖွံ့ဖြိုးမှုအပိုင်းနောက်ကျနေခဲ့ရကနေဟလာအနည်းဆုံးတော့ဒီဒေတာတွေမှာရှိတဲ့နိုင်ငံတွေနဲ့ရင်ပေါင်တန်းနိုင်ဖို့အဆင့်အထိပေါ့နော်ရောက်ဖို့အတွက်ဟလာအများကြီးစ조사ကြရအောင်မယ်ဆိုတာကိုသိတဲ့အပြင်အဲ့ဒီအတွက်လိုအပ်တဲ့ပြောင်းလဲမှုမူဝါဒ policy တွေကိုလည်းစပြီးတော့အဲ့လိုပေါ့အများနဲ့ဟိုဆွေးနွေးတိုင်ပင်အချက်ယူသုံးသပ်ပြီးတော့ဒီမူဝါဒအသစ်တွေချလာတာကိုတွေ့ရပါတယ
်ဆိုတော့ဒါတို့မှာပြောင်းလဲကိုလူလာတဲ့စိတ်ဆန္ဒ political will လို့ခေါ်မှာပေါ့နော်တကယ်ရှိလာပြီလို့ဆိုနိုင်တယ်ပေါ့
ဟုတ်ကဲ့အဲ့ဒါကတော့အများကြီးတွေ့ရပါတယ်ဆရာ
ဟုတ်ကဲ့ဆိုတော့သူတို့ဒီပြောင်းလဲခြင်းနဲ့မူဝါဒကိုစိတ်ဆန္ဒကိုအကောင့်တဲဖော်နိုင်မဲ့လက်တွေ့အခြေအနေကိုရှိပါရလားကျွန်တော်အဓိကမေးချင်တာကတော့ပြောင်းလဲခြင်းနဲ့စိတ်ဆန္ဒတော့အပြင်းထန်ရှိတယ်ဆိုတော့တွေ့ခဲ့ရတယ်ဒါတနည်းအားဖြင့်ပြောရင် intangible factors ပေါ့နော် tangibly ဒါသိသိသာသာလက်စွပ်လက်ကမ်းပြလို့ရတဲ့ပြောင်းလဲမှုတွေဖြစ်လာဖို့အတွက်ကောလွယ်ပါရလားတကယ်ကောဖြစ်လာဘလားအဲ့ဒါတွေက
ဒီမူဝါဒချတဲ့အပိုင်းမှာတော့ဒီနိုင်ငံတကာကအကြံပေးတာတွေဟလာပြည်တွင်းမှာရှိတဲ့ပညာရှင်တွေသူတွေတီတွေကနေပြီးတော့သုံးသပ်ပြတာတွေအပေါ်မှာယူပြီးတော့လှုပ်တာဖြစ်တဲ့အတွက်မူဝါဒအပိုင်းကတော့တော်တော်လေးကောင်းလာတာပြောင်းလာတာကိုတွေ့ရပါတယ်ဆရာဒါပေမဲ့အကောင့်ထယ်ဖော်မှုအပိုင်းမှာတော့တချို့မူဝါဒတွေကိုအကောင့်ထယ်ဖော်နိုင်ပေမဲ့တချို့မူဝါဒတွေအကောင့်ထယ်ဖော်တဲ့နေရာမှာတော့ဒီလက်တွေ့ဒီအားနေနေတဲ့အနေအထားတစ်စုံတရာတော့တွေ့ရပါတယ်အထူးသဖြင့်တော့ဒီဝန်တန်းတွေမှာဒီပြေဝတဲ့အရေးချင်းရှိမှုအနေအထားပေါ့နော်အဲ့ဒီအပိုင်းကတော်တော်လေးကိုအားနေနေတာကိုတွေ့ရတယ်နောက်တစ်ခုကဒီမြန်မာနိုင်ငံရဲ့ဒီလက်ရှိပဂတိဖြစ်နေတဲ့ဒီစီးပွားရေးပြဿနာအနေအထားပေါ့အဲ့ဒါကလည်းတော်တော်လေးကိုအဟန့်တာဖြစ်နေတယ်လို့ပြောလို့ရတယ်ဆရာအဲ့တော့ဥပမာကျွန်တော်ဆိုတော့ဒီမြေစည်းတွေကအရန်ချီနေတာတွေနောက်လက်မဆက်တွေခက်ခဲတွေအားနေနေတာတွေနောက်ဒီလျှက်စင်မီရရှိမှုအားနေနေတာအဲ့ဒါတွေအားလုံးကဒီစီးပွားရေးအပြောင်းလဲအတွက်လိုအပ်တဲ့ယင်းနှိမ့်ညွန့်မှုတွေဖိတ်ခေါ်ဖို့နေရာမှာအခက်အခဲဖြစ်နေတော့မယ်ဆရာအဲ့တော့အချိန်တော့ယူရမယ်ထင်တယ
်ဟုတ်ကဲ့နောက်တစ်ခုကဒီကိစ္စမှာကျွန်တော်ဘာလို့ထောက်ပြခြင်းလဲဆိုတော့သူတို့ပြောင်းလဲခြင်းနဲ့ခုနကကိစ္စမျိုးအခက်အခဲမျိုးစီးပွားရေးမှာပြောင်းလဲဖို့အမြင်ရှိအခက်အခဲရှိတယ်ဆိုတော့တချို့နေရာတွေဟာသူတို့ရဲ့ဘဝဟောင်းကပြီးခဲ့တဲ့အစိုးရအဆက်ဆက်မှာလည်းပဲအနာရှိခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်တော့သူတို့နဲ့ပတ်သက်ရာပတ်သက်တဲ့လူတွေမကင်းရမကင်းကြောင်းတွေရဲ့အကျိုးစီးပွားကိုသလောင်းသူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားကိုသလောင်းစတဲ့ရမယ်အပြောင်းလဲလုပ်စရာတွေပေါကောင်းပေါ်မှာပေါ့အဲ့ဒါမျိုးတွေကြတော့သူတို့အဲ့လိုလုံနိုင်ရလားအဲ့ဒီအတားအဆီးကိုကျော်လွှတ်နိုင်မလားသူတို့အဲ့ဒီ
ဟုတ်ကဲ့အခုမေးတယ်မေးကုန်တယ်တကယ်ကောင်းတယ်မေးကုန်ပါဆရာဘာလို့လဲဆိုတော့အခုဒီမြေယာဈေးကြီးမှုတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီမြေယာတွေကခုပြီးခဲ့တဲ့ဆိုရအပြောင်းလဲမှာပေါ့နော်ဟာလာပိုင်ဆိုင်မှုလွှဲပြောင်းပေးရခဲ့တဲ့သူတွေအတော်များများကဒီအရင်စစ်ဆိုရဟောင်းနဲ့နှိစက်ခဲ့ပြီးတော့အရန်ချမ်းသာတဲ့သူတွေဖြစ်နေတာများတယ်လေအဲ့ဒီခါကျတော့သူတို့အနေနဲ့ဒီမြေယာတွေကိုလက်ရှိဈေးကွက်အတိုင်းဖြစ်လာအောင်ပေါ့နော်ရှော့ပေးဖို့အနေအထားကလည်းအခက်အခဲရှိနေတာကိုတွေ့ရတယ်ဒါပေမဲ့သူတို့မှာကဒီမြေယာကိုမရောင်းလဲဟလာငွေကြီးကရှိထားပြီးသားဖြစ်တဲ့အတွက်မရောင်းမဲနဲ့ဒီမြေတွေကသေသလိုဖြစ်နေဆရာအဲ့ဒီခါကျတော့အဲ့ဒီအနေထားကိုတော့တစုံတရာပြောင်းနိုင်မှပဲကျွန်တော်ထင်တယ်ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်မှုပူအားကောက်လာမှာဆိုတော့အကျိုးအစီးပွားထိခိုက်မှုတစုံတရာတော့ရှိမယ်ဆရာဒါပေမဲ့ရေရှည်မှာဆိုလို့ရှိရင်တော့ဒီချမ်းသာပြီးသားတွေလည်းချမ်းသာမယ်ဟလာအောက်ခြေမှာဆင်းရဲနေတဲ့သူတွေနောက်အလယ်လက်လူရန်သာရှိတဲ့သူတွေလည်းပို့ပြီးတော့ချမ်းသာလာမှာဖြစ်တဲ့အတွက်ရေရှည်အတွက်တော့ကောင်းပါပါဒါပေမဲ့ရေတူမှာတော့ယာယီအကျိုးစီးပွားထိခိုက်မှုတော့ရှိနိုင်ပါတယ
်ဆိုတော့အဲ့ဒီအကျိုးစီးပွားထိခိုက်မှုကိုသူတို့ထိုးဖောက်ကြော်ဖြတ်ပြီးတော့လုံမဲ့အခြေအနေတော့ရှိရလားဒီတော့ယာယီအကျိုးစီးပွားကိုသူတို့စတဲ့ခံနိုင်ပါမလား
ဟုတ်ကဲ့အဲ့ဒါတော့စောင့်ကြည့်အောင်ပါပါ
အဲ့ဒါစီးပွားရေးပိုင်းပါခွေနောက်ခါကဝန်ထမ်းပိုင်းကိုပြောတယ်အရေးချင်းမပြည့်ဝဘူးဟောလေ skill ပိုင်းမှာတိတ်ညံဖြစ်နေဆိုတော့ဆိုတော့အဲ့ဒီဝန်ထမ်းမင်းကိုလေ့ကျင့်ပေးဖို့နိုင်ငံတကာကအကူအညီတွေကပတ်ဘန်တို့ကအဲ့ဒီနိုင်ငံတကာငွေကြေးအဖွဲ့တွေကလည်းအများကြီးပြောနေကြတာကြားတယ်အဲ့ဒါကတကယ်မဖြစ်လာသေးဘူးလား
တင်းနှန်းနေတော့စပြီးတော့ဒီနိုင်ငံတကာအဖွဲ့တွေကနေပြီးတော့ဟိုဝိုင်းပေးနေတာတွေတွေ့ရပါတယ်တဖြည်းဖြည်းနဲ့တော့ကျွန်တော်ထင်တယ်ဒီနိုင်ငံတကာအဆင့်မှီနိုင်တဲ့အနည်းဆုံးတော့ဒီဒေတာတွင်အဆင့်မှီနိုင်တဲ့ဝန်ထမ်းတွေအဆင့်ကိုတော့ရောက်လာမယ်လို့တော့မျှော်လင့်ရပါတယ်ဆရာ
ဆိုတော့ဝန်ထမ်းတွေအရေးချင်းပြေဝလာမယ်ဆိုတာနဲ့တပြေးညီအရေးကြီးတာတော့လက်ပစ်လက်ယူမှုပဲဝန်ထမ်းလောကမှာဒီကိစ္စကောဝန်ထမ်းတွေဟာသူတို့လာစံနေလုံလောက်လောက်ရပ်တည်နိုင်သလားဒီလက်ငွေတစိုးလက်ဆောင်ဆိုတာကိုသူတို့ဘဝရည်ဒီအတွက်မျှော်လင့်နေရတော့မယ်လားဆိုတာကိုဘယ်လိုတွေ့ခဲ့ပါသလဲ
ဟုတ်ကဲ့လက်ပေးလိုက်ယူမှုကတော့စုံတရားတော့ရှိနေတော့မယ်ဆရာအထူးသဖြင့်တော့ဒီကြေးလက်နဲ့ဒီ နယ်ဒေသတွေမှာပေါ့နော်ဒါပေမဲ့မြို့ကြီးတွေမှာတော့အရင်လိုထင်းနေရှားရှားမတွေ့ရတော့ဆရာအထူးသဖြင့်ဒီမချသေးခင်ကဒီဆက်သွယ်ရေးဝင်ကြီးနဲ့ပတ်သက်ပြီးတော့ဒီလက်စားမှုနဲ့ပတ်သက်ပြီးတော့အရေးယူအဆလှုပ်လာတာရယ်နောက်တစ်ခုကကြတော့အစိုးရဝင်ကြီးဌာနတစ်ခုနဲ့ Voice ဆိုသတင်းဌာနမျိုးပေါ့နော်ကြားမှာဖြစ်ခဲ့တဲ့ဒီလက်ပေးလက်ယူမှုအကြောင်းရေးခဲ့တာနဲ့ပတ်သက်ပြီးတော့ဟလာဝင်ကြီးဌာနဘက်ကနေပြီးတော့အရှောက်ပေးပြီးတော့ဒီတရားစွဲဆိုမှုကိုရပ်ဆိုင်းခဲ့ရတာရယ်အဲ့နှစ်ခုအနောက်မှာကျွန်တော်မြင်ရတော့တော်တော်များများကလက်ရှိကာလမှာလက်စားမှုတွေအများကြီးလုပ်လို့ရှိရင်အရေးယူတာခံရနိုင်တယ်ဆိုတဲ့အနေအထားမျိုးသတင်းဌာနတွေလည်းဖွင့်လာတဲ့အခါကျတော့အရင်လိုတော့ပျော်ပျော်တင်းတင်းလက်တောင်းတာလက်စားတာတော့တိတ်မတွေ့ရတော့
နောက်ခုသိရင်တိုင်းပြည်ပြင်ပြောင်းလဲရေးတိုးတက်ဖို့အတွက်ပညာရေးဟာသိအရေးကြီးတယ်ဆိုတာကောင်းဆောင်တွေကအများအားပြောနေကြတာတွေ့ရပါတယ်ဆိုတော့ပညာရေးပြည်ပြင်ပြောင်းလဲရေးဆိုတာလည်းအထင်ကြီးတယ်ဘယ်တိခီရောက်နေပြီလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒါလည်းအချိန်ပြောင်းမှထင်တယ်ဆရာအထူးဖြစ်တော့ဒီတက္ကသိုလ်တွေမှာဒီအချက်တန်းဒီမူလာတန်းပညာရေးအစ်စ်နေမှာဆရာဆရာမတွေရဲ့သင်ကြားမှုဆိုင်ရာအရေးချင်းမြှင့်တင်ပေးဖို့ကအများကြီးလိုအပ်ပါအောင်ပဲဆရာအဲ့ဒါအပြင်ဒီသတင်းညွှန်းတန်းတွေပြောင်းလဲဖို့သင်မုံသင်နည်းတွေပြောင်းလဲဖို့အဲ့တော့တစုံတရာတော့အချိန်ယူပြီးတော့ဆောင်ရမယ်လို့မျှော်လင့်ပါတယ်ဆရာ
။နောက်သတင်းလွတ်လပ်ခွင့်အချက်လက်ကိုတော့အမှန်တိုင်းဖော်ပြနိုင်လာပြီဆိုပေမဲ့ဝေဖန်တာဒီမှာဖြစ်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေပေါ်ပေါ်ထင်ထင်ဝေဖန်ပြီးရေးတာကိုသတင်းပွင့်လင်းအောင်ဖွင့်ပေးပါပြီဆိုတော့အာဏာပိုင်တွေကလည်းအကဲဆက်နေတော့မှထင်တယ်။သူတို့ကလည်းပဲတိတ်ပြီးတော့ defensive ဖြစ်လွန်းတယ်လို့ကျွန်တော်တော့ထင်တယ်။ဒီလိုကိစ္စမှချက်ချင်းသူတို့ဟာတာဝန်ညင်းဖို့ခုခံကာကွယ်ဖို့ကြီးပဲပြောတယ်။သူတို့ကဒီဘက်နိုင်ငံတွေကလို့ပေါ့လေသူတို့ဝေဖန်တာလည်းပဲဝေဖန်ကြရှိလို့ဝေဖန်တာပဲဆိုတဲ့သဘောထားမျိုးတော့မတွေ့ရသေးဘူးကွင်းမင်းကဘယ်လိုတွေ့ခဲ့လဲတာလဲ
ဒီအပြောင်းလဲအစာပိုင်းမှာတော့ဟိုတချို့ခေါင်းဆောင်တွေအနေနဲ့ဒီဖြစ်နေတဲ့ဟလာပြဿနာတွေပေါ့ဟိုဝန်ခံတာဟလာမှားယွင်းမှုတွေပေါ့တောင်းပန်တာအားနည်းနေသေးတာတော့တွေ့ရပါတယ်ဆရာဒါပေမဲ့တချို့ခေါင်းဆောင်တွေလည်းဒီမှားယွင်းမှုတွေကိုပေါ့နော်ဝန်ခံဖို့အတွက်တိုက်တွန်းတာတွေရှိတာကိုလည်းတွေ့ရပါတယ်အဲ့ဒီခါကျတော့ဟိုတစုံတရာတော့လည်းအရင်ထက်စာလို့ရှိရင်တော့ဒီပြဿနာတွေပေါ်အတိအမဲ့ပြုလာတာမျိုးဟလာနောက်ပိုင်းမှာဝန်ခံတာမျိုးလည်းဖြစ်လာဖို့အလားလာတော့ရှိနေတယ်လောလောဆယ်အထီကတော့အပြောင်းလဲကြားကာလဖြစ်တဲ့အတွက်အခုလိုဒီမှားတာကိုမှားတဲ့အချိန်ဝန်ခံပြီးတော့ပြောင်းဖို့အနေထားမှာတစုံတရာတော့အားနည်းနေသေးတယ်ဒါပေမဲ့အခုလိုဝန်ခံလိုက်ခြင်းအပြင်ဒီအမှားကိုဝန်ခံခြင်းအပြင်ရှေ့မှာအမှန်လို့မှဖြစ်တဲ့အတွက်ပြည်သူရဲ့ထောက်ခံမှုပိုရလာမယ်ဆိုတော့ဒီဒီမိုကရေစီနိုင်ငံမှာရှိတဲ့ခေါင်းဆောင်တွေလိုမျိုးပေါ့နော်ခံယူချက်ပြောင်းလာလို့ရှိရင်တော့ကျွန်တော်ထင်တယ်ကောင်းဆောင်ပိုင်းအနေနဲ့လည်းရရတင်းတင်းကိုအမှားတွေဝန်ခံလာမှာပါဆရာ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့မြန်မာပြည်မှာကျွန်တော်တို့ကအဓိကတွေ့ခဲ့ရတဲ့မတခဏညှိတွဲတန်ကြရတဲ့အကြောင်းအရာအခြေခံအချက်လေးတစ်ခုနှစ်ခုကိုမေးချင်ပါတယ်မြန်မာပြည်ကမိပြတ်တော့မယ်ဆိုရင်အတန်းတွေမတခဏကြရတယ်ဗျအဲ့ဒါကိုလည်းတပိုင်းရှင်းပြပါပြတ်တော့မယ်လားဘာရောက်မဖြစ်နိုင်ဘူးလဲအဲ့ဒါလို့ကပထမဆုံး
အဓိကကတော့ဒီရေအားလျှက်စစ်ပေါ်မိခိုအားထားရတဲ့အတွက်ဒီမိုးရာသီနောက်ပိုင်းမှာပေါ့နော်ရေအားနေလာတဲ့အတွက်ဒီရေအားကထုတ်တဲ့လက်စစ်ထုတ်နိုင်တဲ့ပမာဏအားနဲ့လာနိုင်တဲ့အပေါ်မှာအခုလိုမျိုးဒီမီးပြတ်တာတွေဖြစ်လာနိုင်တဲ့အလားအလာတွေတွေ့နေရပါတယ်ဒါကလည်းဒီတိုက်မြင့်စီဝါရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အထူးသဖြင့်တကယ့်ကိုအဟံအတားတစ်ခုလို့တော့ဖြစ်နေပါတယ
်မိုးကိုအကူနေရတဲ့အဆင်မလားအဲ့တော
့မိုး
ရောမှဖြစ်မလားအဲ့တော့
ဟုတ်ကဲ့လလောဆယ်အနေထားကတော့ဒီတဘာဝလက်စစ်ရေအားကိုပဲအကူနေရတဲ့အနေထားရှိနေပါတယ်ဆရာဒါပေမဲ့တဖြည်းဖြည်းတော့လည်းတခြားအရှိတောင်ရှာနိုင်ငံတွေပြောင်းတယ်လို့ပြောင်းလဲလာမယ့်အနေအထားမျိုးတော့တွေ့နေရပါတယ
်နောက်တစ်ခုကအစင်းစစ်တုံးမယ်လားဗျအ
စင်းစစ်တာတော့မတွေ့ရတော့ဘူ
းဆရာဟုတ်ကဲ့အဲ့ဒါကောင်းတဲ့အချက်ပေါ့အစင်းစစ်တာဟာတကယ်တော့နိုင်ငံရေးနဲ့ဆက်ဆက်နေကြတာပေါ့လေ
ဆိုတော
့နိုင်ငံရေးဘက်မှာအတိုက်ခံတဲ့ပူပေါင်းဆောင်ရွက်မှုတွေရှိလာတဲ့အပြစ်ခတ်ရဆဲတွေလုပ်လာတဲ့ဆိုရယ်ဒါမဲ့လို့အဓိကပြဿနာတွေမှာကြတော့အများအန်းဒါရင်ဆိုင်တိုးနေတာပဲ confrontations ဆန္ဒပြတဲ့လူတွေပေါ်ထွက်လာတဲ့လမ်းမို့ဒီဘက်ကအနော်ဝိုင်းကအကြမ်းဖက်နေနေလိုက်တယ်အဲ့ဒါမျိုးတွေမကြခဏနေရာတော်တော်များများကြားနေရတယ်အဲ့ကိစ္စတွေကဘာကြောင့်ဆက်လက်ပြီးတော့ဖြစ်နေရလဲဒါဟာလူရင်းဝန်ထမ်းတွေရဲရိုးဘာရုကများဇယိုက်ဟောင်းမပြောင်းနိုင်တာလားဒါအပေါ်ပိုင်းကရောဒီကိစ္စကိုဘလို့မမကန်ကန်ကင်ပြဖြစ်ရှင်းဖို့တွေ့ရတာတွေ့ရပါလဲ
ဒီနေ့တော့နှစ်ပိုင်းမပြောင်းမယ်ထင်တယ်ဖြစ်တဲ့အနေအထားကအရင်ထက်စားလို့ရှင်တော့နည်းသွားတယ်လို့ပြောလို့ရတာပေါ့နော်ဥပမာဒီအလို့သမားဆန္ဒပြပွဲတွေမှာတစုံတရာဒီညှိနှိုင်းဖြစ်ရှင်းပြီးတော့အဖြေရသွားတာမျိုးတွေတွေ့ရတယ်ဒါပေမဲ့တချို့ဆန္ဒပြပွဲတွေမှာတော့အဖြေကိုညှိနှိုင်းမှုခက်ဆင်ကာလမှာခုနကအရင်သဘောအတိုင်းဒီလက်နက်ကင်ပြီးတော့အကြမ်းဖက်နှိမ်နေရမယ်ဆိုတော့ဒီစဉ်းစားချက်ရှိတဲ့ဝန်ကြီးဌာနတချို့ရှိနေတယ်တစ်ချိန်မှာပဲညှိနှိုင်းဖြေရှင်းရမယ်ဆိုတော့ဝန်ကြီးဌာနတချို့လည်းရှိနေတာကိုတွေ့ရပါတယ်အဲ့တော့အဲ့ဒီနှစ်ခုဒီအထူးကိစ္စကာလမှာအားပြိုင်နေတဲ့အနေအထားအောက်မှာတချို့ပြဿနာတွေကိုဖြေရှင်းနိုင်တော့လည်းပဲတချို့ပြဿနာတွေကဒီအကြမ်းဖက်နှိမ်နေတဲ့အဆင့်ကိုရောက်သွားတာကိုတွေ့ရပါတယ်အရေးကြီးတာကတော့အစိုးရထဲမှာညှိနှိုင်းဆောင်ရွက်ပြီးဖြေရှင်းလို့တဲ့က ခေါင်းဆောင်ပိုင်းနဲ့ခုနကဆန္ဒပြတဲ့ဒီတက်ကြွလှရှားသူတွေနဲ့တစုံတရာချိတ်ဆက်မှုရှိပြီးတော့ပြဿနာတွေကိုညှိနှိုင်းဖြေရှင်းပြီးတော့သွားနိုင်မယ်ဆိုလို့ရှိရင်ဒီပြင်းပြင်းထန်ထန်လက်မပေါ်ထွက်ဆန္ဒပြတဲ့အနေအထားမျိုးဖြစ်လာဖို့အလားအလာနေတော့မှဖြစ်တယ်လို့ဒီနှိမ်နှင်းလိုတဲ့ဘက်ကလည်းနှိမ်နှင်းဖို့ခက်သွားမှဖြစ်ပါတယ်ဆရာ
တခုကဒီအပြစ်ခတ်ရဆိုင်းတွေပါလေလုတ်တယ်ဆွေးနွေးတယ်ဆိုမဲ့တချို့ပြင်းကနေကြားကြားနေရတာကဒီပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တာဝန်ရှိပုဂ္ဂိုလ်တချို့ကသူတို့ဟာတာဝန်ရှိလို့သာလုပ်နေသူတို့ကိုယ်၌ကသိအလေးနဲ့မရှိလာဘူးဆိုတဲ့စကားတွေလည်းပြောဆန်ကြားရပြအပြင်မှာ
ဟုတ်ကဲ့ဒီနေရာမှာလည်းတကယ်ကိုပဲကိုညှိနှိုင်းဆွေးနွေးပြီးတော့ငြိမ်းချမ်းရအောင်သွားဖို့လိုအပ်တယ်လို့ယုံကြည်ချက်ကိုခိုင်ခိုင်မာမာချထားတဲ့ဒီထိပ်ပိုင်းအစိုးရဝန်ကြီးတွေရှိတယ်လို့အရင်လိုနီးနေပဲပေါ့နော်တိုက်ခတ်ပြီးဖြည့်ရှင်းမှသာရမယ်ဖိအားပေးမှသာရမယ်လို့စဉ်းစားတဲ့ဒီထိပ်ပိုင်းကောင်းဆောင်တချို့လည်းရှိနေတာကိုတွေ့ရပါတယ်အဲ့တော့အဲ့နှစ်ခုအားပြိုင်မှုအကြမ်းမှာအဲ့လိုပေါ့ညှိနှိုင်းမှုကတစ်ခါလေးအောင်မြင်လိုက်တစ်ခါလေးတိုက်ခတ်မှုဖြစ်သွားလိုက်အဲ့လိုလွန်ဆွဲနေတဲ့အနေအထားမျိုးတော့ကျွန်တော်တို့တွေ့နေရပါတယ်အဲ့တော့ဒီမှာအရေးကြီးတာကလည်းဒီအစိုးရတွေမှာအပြောင်းလဲလုပ်လို့တဲ့ညှိနှိုင်းဆွေးနွေးလို့တဲ့သူတွေနဲ့ဒီတိုင်းသားတိုက်ခတ်နေဘက်မှာလည်းညီနိုင်ဆွေးနွေးပြီးအပြောင်းလဲလုပ်လို့ရတဲ့သူတွေရဲ့ပူးပေါင်းဆောင်ရွက်မှုဘလောက်အားကောင်းမလဲဆိုတဲ့ပုံမျိုးတည်ပါတယ
်စစ်တပ်ကိုပြောပါအောင်စစ်တပ်ဟာအခုဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာဘလောက်ထိလှိုက်လှိုက်လဲလဲရှိပါသလဲသူတို့ဟာတွန်းဆုတ်နေတဲ့အစိပ်ပိုင်းတရားဖြစ်တယ်လို့တချို့ကလည်းသုံးသပ်နေကြတယ်ကိုမင်းပဲလို့တွေးခဲ့ရပါလဲ
ဟုတ်ကဲ့ကျွန်တော်ဒီစစ်တပ်ခေါင်းဆောင်ပိုင်းနေတော့ဒီအများအပြားကျွန်တော်မတွေ့ခဲ့ရပါဘူးတချို့လောက်ပဲနည်းနည်းပဲကျွန်တော်တွေ့ခဲ့ရတာရှိပါတယ်ဒီတချို့ကတော့အခုလိုအပြောင်းလဲကိုထောက်ခံပြီးတော့ဒီစစ်တပ်အနေနဲ့သူကျွမ်းကျင်တဲ့ဒီတိုက်ခိုက်ရေးကိစ္စပဲလုပ်ပြီးတော့မကျွမ်းကျင်တဲ့နိုင်ငံရေးကိစ္စတွေမှာအရန်ဝင်ပါပြီးတော့နာမည်ပြတ်မဲ့ကိစ္စမျိုးမဖြစ်စေချင်တာကိုတွေ့ရပါတယ်။ဒါပေမဲ့နိုင်ငံရေးပြဿနာတွေနိုင်ငံရေးဖြည့်ရှင်းလို့မရနိုင်တဲ့အခါမှာတော့စစ်တပ်အနေနဲ့သူတို့ဝင်ရှင်းရမယ်ဆိုတဲ့စိတ်သက်ရှိတဲ့ခေါင်းဆောင်မျိုးကိုလည်းတွေ့နေရတယ်။အဲ့ဒီခါကျတော့ဒီအပြောင်းလဲမှာစစ်တပ်ကနိုင်ငံရေးပြဿနာတွေကိုဘယ်လောက်ဖြည့်ရှင်းနိုင်မလဲဆိုတဲ့ပုံမှာစောင့်ကြည့်နေတဲ့သဘောမျိုးတော့တွေ့ရတယ်ဆရာ။